ကြားပြည်နယ်ဒီမော့ဆိုမြို့မှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဘေးလွတ်ရာထွက်ပြေးနေကြသူတွေခိုလုံနေကြရတဲ့နေရာတွေမှာဝင်ရောဂါဖြစ်သူတွေရှိနေပါတယ်။ဒုက္ခတွေလေးတောင်လောက်ခိုလုံနေကြနေကြတဲ့နေရာမှာတောက်တုံးရေရှားပါရာအိမ်သာအလုံးလောက်မရှိတာတွေကြောင့်ဝင်ရောဂါတွေဖြစ်နေကြတာပါ။ကြားပြည်နယ်ဘက်ကစစ်ဘေးဒုက္ခတွေတွေရဲ့အခက်အခဲတွေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိ
ာတိုက်ပွဲတွေစတင်ခဲ့ပြီးနောက်ဒမော့ဆိုမျိုးနယ်၊လွိုက်ကော်မျိုးနယ်၊ဖရူဆိုမျိုးနယ်နဲ့ရှန်ကယားပြည်နယ်အဆက်ကမိုးပြဲမျိုးနယ်တို့ကစစ်ပေးလို့ရထွက်ပြေးနေသူ 9,000 လောက်ရှိနေပါတယ်။အဲ့ဒီတဲက 4,000 လောက်ဟာဒမော့ဆိုမျိုးနယ်က10မိုင်လောက်ရှည်လျားတဲ့တောင်ကျောတစ်လျှောက်မှာယာယီတဲတွေထိုးပြီးခက်ခက်ခဲခဲနေနေကြပါတယ်။အဲ့ဒီလိုယာယီခိုးလုံနေကြတဲ့နေရာတွေမှာတန့်ရှင်နဲ့တောက်သုံးရည်မရှိတာအိမ်သာမရှိရတွေကြောင့်ဝမ်းနဲ့ပတ်သက်တဲ့ရောဂါတွေဖြစ်နေကြတယ်လို့ဒုက္ခသည်ရေဦးဆောင်စီစဉ်ပေးနေတဲ့ဥပလန်ကပြောပါတယ
်။အင်တာကောင်ဆောက်ပြီးပို့တော့နော်။သူကဟာကတင်နေနေရာကွာကြရတယ်။အဲ့ဒါကြောင့်လည်းဒီကစားဖြစ်လို့ဆိုရင်စားလေဟော။ဒဲနေရာလက်ရည်ကောင်နဲ့အဲ့နာတော့လာလူပဲဖြစ်နေရလေ
။ဒုက္ခသည်ရာကြီးခိုလုံနေကြတဲ့နေရာတွေစီကိုနောက်ထပ်ရောက်လာသူတွေလည်းခုတည်းရှိနေပါတယ
်။ခုချစ်သေးစင်းလာပြည့်စုံတာမပြီးနိုင်သေးဘူးဟော။ဒါဖြစ်လို့မနေ့ကမှသူတို့စားပြီးတော့ဆွဲတဲ့လူလည်းရှိတယ်။အဲ့ဒီတဲဖုန်းနေတဲ့လူကြတာလူကြီးကခမိုင်းစီတာ3,000လောက်ရှိမယ်ဟောနော်ယူအပ်တဲ့မှာကခမန်းတာက4,000ကျော်5,000လောက်ရှိမယ်ဒီမဆိုတော့ပုံတလောက်ရှိပြီလိုက်ကော်လက်ဒီကအများကြီးလာလို့
မိုးကာလာရောက်လာပြီးမိုးဖြစ်တဲ့ဝန်ယောဂအပါဝင်တခြားကုသယောဂတွေကိုကာကွယ်ဖို့ယာယီခိုလုံရေးစကန်ကိုကြီးကျက်နေသူခွန်ကျယ်နီကပြောပါတယ်
ဒီပြင်းနဲ့သတ်သွေးလာတဲ့ဟာဒီကြည့်ကြပြန်လို့မယ်ဆိုရင်တော့နေတော့ကြော်မယ်ဆရာဒီလိုကကြည့်ကြတော့ရေတက်တလာပေါ့နော်ပထမဆုံးရောက်လာတော့ဝမ်းပြေဝမ်းချောဝမ်းယောဂမဖြစ်အောင်ဆိုမှအင်တာခွေတွေပါညာလာပြေးတော့ပေါ့နော်ကျွန်တော်ရေရှိပါပဲကျွန်တော်ပြောအင်တာတွေကျွန်တော်တို့ဒီကြည့်ကြပြန်လို့လို့ရမော်လည်းရေပေါ့သွားနေသွားဆုံးကြည့်တာရေခုတော့ရဒီအစ်ဖို့အပြောင်းလဲနေတော့မိုးကလာလည်းပြတ်နေပြီဆိုတော့ကလေးတွေဖြစ်ကြတဲ့ယောဂတွေလူကြီးတချို့ဖြစ်ကြတဲ့ယောဂတွေကတော့ဒီဖြစ်သွားတော့ရှိရပေါ့ဆရာ
တောင်ကျောတစ်လျှောက်ခိုးလုံနေကြတဲ့သူတွေအတွက်မိုးကပိုပလတ်စတစ်ပြင်စားတွေခြင်တောင်းတွေလိုအပ်နေတယ်လို့သူကပြောပါတယ်။ကြားပြီးနေတဲ့မှာတိုက်ပွဲတွေစဖြစ်ကြတဲ့ကမော်တော်ယာဉ်အဝင်ထွက်ကိုစစ်တပ်ကထိန်းချုပ်သွားသလိုလက်မဆက်သွေးရအခက်ခဲလုံခြုံရေးအခြေအနေကြောင့်ဒုက္ခသည်တွေစီကိုအကူအညီတွေရောက်ရှိနိုင်မှုခက်ခဲနေပါတယ်။ကြားပြီးနေတဲ့မှာဖြစ်ပွားနေတဲ့ပဋိပက္ခတွေကြောင့်အိုးအိမ်ပြည်နေရဆွန့်ထွက်ပြေးနေကြတဲ့ပြည်ပဒုက္ခသည်3,000-5,000လောက်အပါအဝင်မြန်မာနိုင်ငံအရှေ့တောင်ပိုင်းမှာနေရဆွန့်ကွာထွက်ပြေးနေရသူပေါင်း4,000-6,000ရှိနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအထောက်အကူပေးရေးညှိနှိုင်းမှုအဖွဲ့အိုချာကမေလ29ရက်နေ့မှာထုတ်ပြန်တဲ့မြန်မာနိုင်ငံလူသားချင်းစာနာမှုဆိုင်ရာအခြေအနေအစီရင်ခံစာထဲမှာဖော်ပြထားပါတယ်